ရခိုင်ပြည်နယ်မင်းပြားမြို့နယ်ရမောင်တံတားမှာလုံခြုံရေးယူထားတဲ့မြန်မာစစ်တပ်ကိုရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA ကဒီမနက်မှာပစ်ခတ်ခဲ့တယ်လို့တပ်မတော်ဘက်ကပြောပါရယ်ဒီကနေ့တိုက်ပွဲဖြစ်စဉ်ကိုမသိရသေးပေမဲ့မနေ့တုန်းကဘူးသီးတောင်မြို့နယ်ဘက်မှာတော့မြန်မာစစ်တပ်ဘက်ကလေရင်နဲ့ပစ်ခတ်တယ်လို့ AA တာဝန်ရှိသူတွေကပြောပါရယ်အဲ့ဒီပြစ်ခတ်မှုမှာအရက်သားတွေနေတဲ့ရွာတွေလက်နက်ကြီးကြီးကြားခဲ့တယ်လို့လည်းဒေသခံတွေကပြောပါရယ်အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါရယ
်ရခိုင်ပြည်နယ်မင်းပြမြို့နယ်ရမောင်တရန်းနီးမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားဒီကနေ့မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်သတ်မတော်ပြောခွေရဘူမူကြီးဝင်းစောဦးက VOA ကိုအခုလိုပြောပါရယ
်မင်းပြဘက်မှာဒီနေ့မနေ့ကကျွန်တော်တို့မြန်မာရမောင်တရားမှာတရားလုံးရှင်လုံးနေလုံရေးတက်ခွက်ဝင်တော့လာပြီးတော့မှနောက်ချက်ပြခတ်တာတော့ရှိတယ်လုံရေးတက်ခွက်ဝင်ကဘာရွယ်ချက်နဲ့လာပြလဲမသိဘူးနော်အဲ့ဒီတရားရောလာဒီကောင်းလေးဖြည့်စီပြတာအောက်ဘက်ကိုလာသွားတဲ့နန်းတွေပါလေအကုန်လုံးပြတ်တော့ကောင်းပါအဲ့ဒီလုံရေးထားတာလေ
ဒီပြခတ်မှုမှာတတ်မတော်ဘက်ကစိတ်ကြိုက်မှုမရှိဘူးလို့ဆိုပါတယ်မင်းပြမျိုးရမောင်တရန်းနီးမှာစိုက်ပွဲဖြစ်ပွားကြောင်းမင်းပြတေတခန့်တူကပြောပါတယ
်ရှင်းနေ40လောက်ကစားပြတယ်ဒီနေ့20လောက်လက်ဖက်တက်ကိုကြည့်တယ်တော့ပြောတယ်ကျန်တဲ့ကသူတို့ကသူတို့ပြစ်တာတော့မင်းပြရမောင်တရန်းနဲ့ဝင်းတင်မကြီးကသွားလာလို့
ရခိုင်လက်နက်ကန်အေးအေးပြောခွေရခိုင်တုခကတော့ဒီကနေ့မင်းပြမျိုးနဲ့ဖက်စိုက်ပွဲအချိန်တွေကိုမသိရှိသေးဘူးလို့ပြောဆိုပြီးမနေ့ကဘူးရီတောင်မျိုးနဲ့တောင်တန်းဖက်မှာမြန်မာစစ်တပ်ဘက်ကလေကြောင်းနဲ့ပြစ်ကတ်မှုတွေရှိနေတယ်လို့ဆိုပါတယ
်ဟုတ်ဒီနေ့တော့တိုက်ပွဲတစ်ခုနဲ့ဒီနေ့ကဒါမှရောက်လာတာမရှိသေးဘူးအိုမနေ့ကဒုတိယအောင်ဖက်မှာတော့ဒီမှာစစ်တပ်ဘက်ကလာပြီးတော့အဲ့ဒီ jet fighter တွေနဲ့နေပြီးတော့ဘုံကျဲတိုက်ခိုက်တဲ့ဥစ္စာတွေကိုလောက်ခေတာရှိတယ်။အဲ့ဒီဒုတိယအောင်မျိုးနေပြီးအောက်တောင်ကျွာရဲ့ဒီဟိုအခြေထက်ခြေနောက်အဲ့ဒီကမှရှိတဲ့တောင်တန်းတွေကို jet fighter တွေနဲ့နေပြီးတော့လာပြီးတော့ဘုံကျဲတာရှိတယ်။ rocket တွေနဲ့ပစ်တာရှိတယ်
။ဒီကနေ့နေ့လယ်ပိုင်းမှာလည်းမင်းပြမြို့နယ်အန်သားရွာနဲ့တေကန်ရွာဘက်ကိုမြန်မာစစ်တပ်ကနေလက်နက်ကြီးနဲ့ပြေကတ်မှုတွေရှိနေတယ်လို့တင်ကဟကန့်လက်ရက်ဂီတာဖွဲ့ဥက္ကဋ္ဌကူအန်ဒါကြီးကပြောပါတယ
်ခုနေကအဲ့တနင်္လာနေ့တော့မှမင်းပြနဲ့ရမောင်စတာဖတ်သွားတဲ့လမ်းမှာစမ်းမရင်စလားရွာရှိတယ်အဲ့စမ်းမရင်စလားရွာမှာဒီသူကပြင်းပုံးနဲ့ဝတ်ပြီးတော့ဒီလက်နက်ကြီးနဲ့လက်နက်ငယ်တွေပစ်တာရှိတယ်အဲ့အန်ဒါရွာနဲ့တေကန်တော့နေပြီးတော့လက်နက်ကြီးနဲ့ပစ်တာစိတ်ဆိုင်မှုတော့မရှိဘူးမြတ်အချင်းကဘယ်မှမပြေဘူးမြတ်ဒီတိုင်းမှာပဲအဲ့မှာစားရတာမသွားပဲနှစ်နာရီလောက်ပဲ
ဒီပြည်ကမှုမှာရွာသားတွေကိုထိခိုက်မှုမရှိပေမဲ့စိုးရင်ထိတ်လန့်မှုတွေရှိနေတယ်လို့လဲဆိုပါတယ်။အလားတူပုံကြုံမျိုးနဲ့ရူရုပ်ကြေးရွာဘက်မှာလည်းရွာသွင်းလက်နက်ပြည်ကမှုကြောင့်စိုးရင်စိမ့်နဲ့ရွာသားထောင်ကျော်တိမ်းရှောင်နေရပါတယ်။ဒီအခြေအနေကိုရူရုပ်ရွာသားကုမြတ်ရွှေကအခုလိုပြောပါတယ
်။ရေကမ်းမှာဟိုစစ်တပ်တွေရှိတယ်။စစ်တပ်တွေတရားကြော်လို့ရှိတယ်။နေရာနည်းနည်းမနိုင်တဲ့ပိတ်ခေါက်ရေတွေကြောက်ကြပါဒီကခုခုဖြစ်တဲ့ဘောရှင်။အောင်ရလာတော့ရှိနေချင်။ဒါကနင်းခဲ့တဲ့ကြေော်တွေကဘယ်နှကျင်းမှာတော့တက်တူနေကြည့်တယ်။အဲ့ဒီကင်းကလည်းပြောလို့ကြားတယ်။ဒါကလေးနင်းခဲ့တဲ့ရှင်ရည်တွေဒီပိုင်းကိုကြေော်တွေကဒီလိုရှိနေတယ
်။မင်းပြမြို့နယ်အတွင်းမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားစိုက်ပွဲတွေမကြာခဏဖြစ်ပွားနေပါတယ်။မြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာစိုက်ပွဲပြင်းထန်ဖြစ်ပွားနေတာတစ်နှစ်ကြာပြီဖြစ်သလိုစိုက်ပွဲစဉ်အတွင်းရွာသားတတိယနီးပါးစစ်ပေးသိမ်းရှောင်နေရပါတယ်။ဒီပွေလင်းရတီမှာမြန်မာစစ်တပ်ဘက်ကစိုက်ရင်အားဖြည့်တင်းထားတယ်လို့တိုက်ပွဲတွေဆက်လက်ပြင်းထန်လာမဲ့အခြေအနေရှိနေတယ်လို့လည်းအေဘက်ကပြောပါတယ်ခင်ဗျာ။